အမေရိကန်ပြည်ထောင်စုအစိုးရဌာနတွေမှာဝန်ထမ်းတွေကိုနောက်ထပ်တိတိတသာရှော့ချဖို့သမ္မတဒေါ်နယ်ထရန့်ကဖက်ဒရယ်အေဂျင်စီတွေကိုဗိုလ်ထူးနေကအမိန်ပေးပါတယ်ဖက်ဒရယ်အစိုးရဝန်ထမ်းတွေတိတိတသာရှော့ချမဲ့အစီအစဉ်ကိုမတ်လ13ရက်နေ့နောက်ဆုံးထားတင်ပြဖို့ထရန့်အစိုးရကအစိုးရဌာနအသီးသီးကိုညွှန်ကြားစာပေးပို့ခဲ့ပါတယ်အစိုးရအဆုံးအသုံးစရိတ်ဆိုင်ရာအင်ပြူတော်ညွှန်ကြားရေးမှူးရက်ဆယ်ဗောက်ချ်နဲ့အစိုးရဝန်ထမ်းစီမံခန့်ခွဲရေးမှူးရုံး OPM ကယာယီအကြီးအကဲ Charles Ezell တို့ကညွှန်ကြားစာကိုလက်မှတ်ရေးထိုးထားပါတယ်။လောလောဆယ်အထိအလုပ်ပြုခံရတဲ့သူတွေဟာအလုပ်အသက်တစ်နှစ်အောက်အစမ်းကန့်ကာလဝန်ထမ်းတွေဖြစ်ပါတယ်။အခုနောက်တစ်ခေါက်မှာတော့လုံသက်ရင်ဝန်ထမ်းတွေအပါအဝင်အများအပြားကိုရှော့ချဖို့စီစဉ်မှာဖြစ်ပါတယ်။သမ္မတ Trump ဒုတိယအကြိမ်သမ္မတတာဝန်ယူခဲ့ပြီးချိန်ကစလို့ပြည်ထောင်စုအစိုးရဝန်ထမ်းနှစ်တသမ3သန်းတဲကအလုပ်ပြုခံရသူဒါမှမဟုတ်ငွေကြေးမလုံးနဲ့အလုပ်ထွက်ခဲ့ရသူတသန်းလောက်ရှိပါတယ်အစိုးရလုပ်ငန်းတွေမြန်မြန်ဆန်ဆန်ထိရောက်ရင်းနဲ့ဖက်ဒရယ်အစိုးရအသုံးစရိတ်တိတိတသာရှော့ချရေးအတွက်လှုပ်ဆောင်မှုသမရတာဝန်ပေးထားတဲ့ဘီလီယနာတထရီအီလွန်မတ်ရဲ့လှုပ်ဆောင်မှုတွေကိုအင်ဗျူရောဗိုလ်ထူးနေကအင်ဗျူရောမှာကျင်းပခဲ့တဲ့ကက်ဘိနက်ဝန်ထမ်းအဖွဲ့အစည်းအဝေးအတွင်သမရထရန့်ကချီးကျူးပြောဆိုခဲ့ပါတယ်